အခုလိုမျိုးမြန်မာစစ်ဆိုရအနေနဲ့နိုင်ငံတကာရဲ့အကူအညီတွေကိုအာဆီယံကနေလက်ခံမယ်လို့ပြောကြားလိုက်တာနဲ့ပတ်သက်ပြီးတော့ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPP ကရောဘယ်လိုများသဘောထားရှိပါသလဲ။အကြောင်းဆုံးကိုတော့ထိုင်းနိုင်ငံချီဆိုင် VOA မြန်မာပိုင်းသတင်းတောက်မအီအီမာက CRPP ကိုဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
။မြန်မာစစ်ဆိုရအနေနဲ့အာဆီယံနိုင်ငံတွေကနေတဆင့်နိုင်ငံတကာရဲ့အကူအညီကိုလက်ခံမယ်လို့အာဆီယံရဲ့အရေးပေါ်အစည်းအဝေးကနေပြောကြားခဲ့တဲ့ပေါ် CRPP ကပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီကတော့မြန်မာနိုင်ငံရဲ့သဘာဝဘေးအန္တရာယ်ဟာအာဆီယံနိုင်ငံတွေကူညီရုံနဲ့မလုံလောက်ဘူးလို့ဆိုလိုက်ပါတယ်
။အာဆီယံနိုင်ငံတွေအနေနဲ့ကူညီတာကိုဝမ်းသာကြိုဆိုပါတယ်။ဒါပေမဲ့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ကပ်ဘေးဟာအာဆီယံနိုင်ငံတွေရဲ့အကူအညီလောက်နဲ့မလုံလောက်ဘူး။အဓိကနိုင်ငံကြီးတွေရဲ့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေရဲ့ကူညီနည်းပညာ၊စွမ်းကြံမှု၊လူအား၊ငွေအား၊ပစ္စည်းအားနဲ့ကူညီဖို့လိုအပ်နေတယ်ဆိုတာအငယ်တို့ပြောချင်ပါတယ
်။အာဆီယံဟာမြန်မာမှုန်နှိုင်းရေးနဲ့ပတ်သက်ပြီးဆောင်ရွက်ချက်တွေဟာနှောက်နှေးမှုတွေရှိခဲ့တာကြောင့်ပြည်သူတွေကိုအမြန်ဆုံးအကူအညီပေးဖို့သာတိုက်တွန်းသင့်တယ်လို့လည်းပြောကြားသွားပါတယ်
။အာဆီယံနိုင်ငံတွေကာစီကာစီလုပ်နေမဲ့အစားအာဆီယံနိုင်ငံတွေကပါလက်ရှိမြန်မာနိုင်ငံအစိုးရကိုအထူးသဖြင့်အနောက်နိုင်ငံတွေနဲ့အမေရိကန်အပါအဝင်ဥရောပနိုင်ငံတွေကနည်းပညာအလားလူအားငွေအားပစ္စည်းအားတွေနဲ့ကူညီတွေဝင်နေအောင်ဒီအစိုးရကိုချောင်းပြတိုက်တွန်းပေးဖို့လိုတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်။မှုန်တိုင်းနိုင်ငံခံရတဲ့ပြည်သူတွေကိုကယ်ဆယ်ဖို့အတွက်နည်းပညာကျွမ်းကျင်သူတွေခင့်မီရဟတ်ရင်တွေလိုအပ်နေတဲ့အကြောင်းကိုလည်းအခုလိုဆက်ပြောသွားပါတယ်
။ပင်လေအပြားမှာရေတွေလွှမ်းနေတဲ့နေရာမှာကားမရောက်နိုင်တဲ့နေရာမှာအတော့ကိုဒုက္ခရောက်နေတဲ့လူတွေဟာအများအများရှိနေတယ်ဆိုတာအငယ်ဆိုသိပါတယ်။အဲ့ဒီလူတွေကိုအကူအညီတွေရအောင်လို့မြန်မာနိုင်ငံမှာတပ်မတော်မှရှိတာရဟန်းရင်လောက်နဲ့လည်းပဲအခုလိုလက်လက်မမီတဲ့နေရာတွေမရောက်နိုင်တဲ့နေရာတွေအများကြီးရှိတဲ့နေတယ်ဆိုတာအငယ်ဆိုသိပါတယ်။အဲ့ဒီလူတွေရဲ့ဒုက္ခဟာအငယ်တို့တွေးတော်မတွေးရတဲ့အခြေအနေမှာရှိပါတယ်။ဒါကြောင့်မို့လို့ဒီနိုင်ငံတွေကအကူအညီပေးလာမယ့်ဟယ်လီကော်ပတာတွေဟာလားရေရင်တွေဆိုရင်လူအားတွေဆိုရင်အခုအချိန်ထိမရောက်နိုင်တဲ့နေရာဒီမှာရှိနေတဲ့လူရဲ့အသက်ကိုလည်းပဲအများဆုံးကယ်ဆယ်နိုင်နိုင်မယ်လို့အကဲအနေနဲ့မျှော်လင့်နေပါတယ
်မြမမှုန်တန်းအေးဟာပစ္စည်းတွေကိုလက်ခံယူနေမလုံလောက်ပဲနည်းပညာကျွမ်းကျင်သူတွေပါအများပြလိုအပ်နေတဲ့အကြောင်းကိုလည်းပြောသွားပါတယ်
ပစ္စည်းပေးပစ္စည်းထားခဲ့ဆိုတာမျိုးထက်ကျွမ်းကျင်တဲ့ပညာရှင်တွေဈေးပတ်ဆိုင်ရာနည်းပညာပိုင်းဆိုင်ရာဥပမာဆိုတော့ရေသမ်းဘူးတွေဘယ်လောက်ပေးနိုင်မလဲအငယ်တို့ဖြစ်ဖြစ်နေတာကအဲ့ဒီနေရာမှာရှိတဲ့ဈေးသမ်းမှာရှိတဲ့နေရာကရေတွေကိုဟာလား၃ရေ၅ရေဖြစ်အောင်လုပ်ပေးမဲ့စက္ကရိယာတွေနည်းပညာတွေပါလာပြီးတော့လုပ်မယ်ဆိုရင်အဲ့ဒီဈေးသမ်းကလူတွေအတွက်အကျိုးများနိုင်မယ်လို့လည်းအငယ်တို့ယူဆပါတယ်ပစ္စည်းပေါ်သာလက်ခံရုံမဟုတ်ပဲနဲ့ဒီနေ့ချိန်မှာနိုင်ငံရေးသိရေးအမျိုးမျိုးကိစ္စတွေကိုဘေးဖယ်ထားပြီးတော့အမျိုးသားရေးပေါ့နိုင်ငံကိုချစ်တဲ့စိတ်နဲ့ပြည်သူကိုချစ်တဲ့စိတ်နဲ့နိုင်ငံတကာရဲ့အကူအညီတွေကိုဘယ်လိုလူမျိုးပဲဖြစ်ဖြစ်အကူအညီမဲ့ပုံစံတွေကိုဝင်လာပြီးတော့အကူအညီစေချင်တဲ့အငယ်တို့အနေနဲ့ပ
ါအခုဆိုရင်ပြင်သစ်အမေရိကန်ဗြိတိန်စစ်သည်မော်တွေဟာမြမရေပိုင်နဲ့ထဲမှာရောက်ရှိနေပြီးပုံနိုင်နိုင်ခံရတဲ့ပြည်သူတွေကိုအကူအညီပေးဖို့အတွက်တောင်းဆိုနေကြပါတယ်ဒီအပေါ်မှာလည်းအခုလိုပြောသွားပါတယ
်အကူအညီပေးမဲ့ဟာတွေကိုနှောင့်နှေးအောင်လုပ်နေတဲ့ပုံကမှန်သမျှဒီစေဆုံးသွားတဲ့လူတွေပေါ်မှာရောအခုတစ်သန်းခွဲကျော်နှစ်သန်းနီးပါးလောက်ရောက်နေတဲ့ဒုက္ခတွေတွေပေါ်မှာရောစာနာစိတ်လည်းမရှိဘူး၊ကူညီလိုစိတ်လည်းမရှိဘူး။ဒီလူတွေရဲ့ရေရှည်ထူထောင်ရေးအတွက်လည်းမစင်စားတဲ့သဘောအတွက်အခုလိုပြောနေကြတာပဲလို့အငယ်ကတော့ပြောလို့
ဒါကတော့နိုင်ငံတကာအကူအညီတွေအမြန်ရရှိဖို့အတွက် CRPP ရဲ့တောင်းဆိုချက်တွေပါ
CRPP ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီရဲ့အတွင်းရေးမှူးဦးအေးတောင်ကိုမတ်အေးမာကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။